အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်တော်စုကိုစတင်တည်ထောင်တဲ့248နှစ်မြောက်နှစ်ပတ်လည်နေ့ကိုအမေရိကန်နိုင်ငံသားတွေဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲကြပါတယ်။မြောက်အမေရိကကိုလိုနီ73ခုရဲ့အုပ်ချုပ်ရေးအဖွဲ့က1986ခုနှစ်ဇူလိုင်လ4ရက်နေ့မှာလွတ်လပ်ရေးကြေညာစာတမ်းကိုအပြည့်အသက်အတည်ပြုခဲ့ပြီးဗြိတိန်ကိုလိုနီလက်အောက်ကနေတီးခြားလွတ်လပ်တဲ့ပြည်နယ်တွေအဖြစ်ကမ္ဘာကသိအောင်ကြေညာခဲ့တာဖြစ်ပါတယ်။လွတ်လပ်ရေးကြေညာစာတမ်းကိုအမေရိကန်လွတ်လပ်ရေးစစ်ပွဲကြီးစပြီးတနှစ်ကျော်ကြာမှရေးခဲ့တာဖြစ်ပေမဲ့လို့လည်းတော်လှန်ရေးအထွေးခေါ်နှစ်ခုအပေါ်မှာအခြေခံဖန်တီးခဲ့တာဖြစ်ပါတယ်။ပထမတစ်ချက်ကတော့ဗြိတိန်တတိယမြောက်ဂျော့ချ်ဘုရင်အစိုးရဟာအမေရိကန်ကိုလိုနီတွေရဲ့လွတ်လပ်ခွင့်နဲ့အခွင့်အရေးတွေကိုအတိအဓမ္မလူယူသိမ့်ပိုက်ပြီးထက်ကာတလဲလဲထိခိုက်နာကျင်အောင်လုပ်နေတာကြောင့်ကိုလိုနီပြည်နယ်တွေစုပေါင်းပြီးဗြိတိန်လက်အောက်ကနေတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ခွဲထွက်ဖို့လိုအပ်တယ်ဆိုတဲ့အယူအဆဖြစ်ပါတယ်။ဒုတိယအချက်ကတော့လူတိုင်းကိုဒန်းတူညီမျှဖန်ဆင်းထားတယ်ဆိုတဲ့အယူအဆပါ။ဆိုလိုတာကတော့အားလုံးဟာမွေးရာပါခွင့်ရေးတွေကိုဒန်းတူခံစားခွင့်ရှိပြီးဒီအထဲမှာဂုဏ်သိက္ခာရှိစွာရှင်သန်နေထိုင်ခွင့်တခြားသောနိုင်ငံသားတွေ need to ဒန်းတူဆက်ဆံခံရခွင့်နဲ့ကိုယ့်အတွက်ကောင်းမွန်တဲ့ဘဝတစ်ခုကိုဖန်တီးနေထိုင်ခွင့်ရှိရမယ်ဆိုတာတွေပါပါတယ်။ဒါရီယာအမေရိကန်ပြည်ထောင်စုကိုဖွဲ့စည်းတည်ထောင်ထားတဲ့အခြေခံမူတွေရဲ့အဓိကအချက်တွေဖြစ်ပါတယ်။ဒါဟာတိုင်းပြည်ရဲ့အမြင့်ဆုံးဥပဒေအမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံရဲ့အဓိကအခြေခံတွေပါ။ဒါပေမဲ့ဒီအခြေခံမူတွေနဲ့အညီနေထိုင်ဖို့မကြာခဏပြက်ကွက်ကြတွေရှိသလိုဒီထဲမှာအဆိုးဆုံးကတော့လွတ်လပ်ရေးကြေညာစာတမ်းရေးဆွဲခဲ့ပြီးနောက်ထပ်နှစ်ပေါင်း80ကြာတဲ့တိုင်အောင်ကျွံပြုတ်မှုတွေဆက်ရှိနေကြတာပါ။နှစ်တွေကြာလာတာနဲ့အမျှဒါရီကိုအဆုံးသတ်နိုင်ခဲ့ပြီးနောက်ထပ်ကြုံလာရတဲ့စိန်ခေါ်မှုတစ်တွေအတွက်လည်းအပြောင်းလဲမျိုးစေ့တွေခြာနိုင်ခဲ့ပါတယ်။ဒီကနေ့မှာတော့ကျွန်တော်တို့အားလုံးလွတ်လပ်ရေးနေ့ကိုဂုဏ်ပြုဆင်နွှဲနိုင်ခဲ့ပါပြီ။ကျွန်တော်တို့ရဲ့လွတ်လပ်ရေးကျွန်တော်တို့ရဲ့လွတ်လပ်ခြင်းတွေကိုဆင်နွှဲနိုင်ကြပါပြီလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်
။ While the other nation reformed based on things like geography, ethnicity, religion, America is the only nation in history founded on an idea.
တခြားသောနိုင်ငံတွေအားလုံးကနမည်ဒေသလူမျိုးနဲ့ကိုးကွယ်ယုံကြည်မှုတွေအပေါ်မှာအခြေခံတည်ထောင်ခဲ့ကြပြီးမြဲအမေရိကန်ပြည်ထောင်စုကတော့အတွေးခေါ်တစ်ခုအပေါ်မှာအခြေခံတည်ထောင်ထားတဲ့တစ်ခုတည်းသောတပိုင်းဝင်နိုင်ငံဖြစ်ပါတယ်အဲ့ဒါကတော့လူသားအားလုံးကိုသူတို့ရဲ့ဖန်ဆင်းရှင်ကဒန်းတူဖန်ဆင်းပြီးတော့အားလုံးဒန်းတူအခွင့်အရေးတွေရှိတယ်ဆိုတော့ခိုင်မာတဲ့အမှန်တရားကိုကျွန်တော်တို့လက်ခံထားတာဖြစ်ပါတယ်အဲ့ဒီထဲမှာဘဝရှင်သန်ခွင့်လွတ်လပ်ခွင့်နဲ့ပျော်ရွှင်မှုကိုရှာဖွေခွင့်တွေလည်းပါပါတယ်
ဒီစကလုံးတွေအတိုင်းညီအောင်အမြဲတမ်းမနေနိုင်ကြပေမဲ့လေဒီအချက်တွေကိုဘယ်တော့မှပြစ်ပယ်သွေဖီသွားမှာမဟုတ်တယ်လို့ဒီကနေ့အချိန်မှရောနေ့ရက်တိုင်းမှာပါဒါတွေကိုဘယ်တော့အခါမှဘယ်တော့မှမပြစ်ပယ်ဘူးဆိုတာကိုပြပြသားသားပြောရပါလိမ့်မယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ